ရွေးကောက်ခံထားရတဲ့သမ္မတဒေါ်နယ်ထရမ့်ဦးဆောင်တဲ့အမေရိကန်အစိုးရတဲ့နဲ့မြန်မာနိုင်ငံသားကဆက်ဆံရေးဟာတည်တာတဲ့ပြောင်းလဲမှုတွေမရှိပေမဲ့လည်းတရုတ်အမေရိကန်ဆက်ဆံရေးပေါ်မှာမူတည်ပြီးတက်ရောက်မှုတွေရှိလာနိုင်တယ်လို့မြန်မာရေးရာကျွမ်းကျင်သူ Professor David Steinberg ကပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုဇော်ဝင်းလိုင်ကပြောပြပေးပါဦးမယ်ရှင်
။သမ္မတဒေါ်နယ်ထရမ့်ရဲ့အစိုးရလက်ထက်မှာအမေရိကန်နိုင်ငံသားရေးမူဝါဒတွေဘယ်လိုပြောင်းလဲလာမလဲဆိုတဲ့အပေါ်နိုင်ငံတကာကစိတ်ဝင်စားနဲ့စောင့်ကြည့်နေကြပါတယ်။အစိုးရအဖွဲ့ဝင်ကြီးတွေကိုဘယ်သူတွေကိုခန့်အပ်မလဲ။သမရရဲ့အနိကအကြံပေးတွေဟာဘယ်သူတွေဖြစ်မလဲဆိုတဲ့အပေါ်မူတည်ပြီးအစိုးရအနေနဲ့ဘယ်လမ်းကြောင်းကိုသွားမလဲဆိုတာကိုအကဲကတ်တွေကသုံးသပ်လေရှိကြပေမဲ့ဒေါ်နယ်ထရမ့်ကရွေးကောက်ပွဲမဲ့ဆွဲစည်းရုံးရေးကာလအတွင်းပြောဆိုခဲ့တဲ့အကြောင်းအရာတွေအရသူဟာနိုင်ငံခြားရေးမူဝါဒတွေမှာကြွန့်ကျင်မှုမရှိသူအဖြစ်လေ့လာသူတွေကသုံးသပ်ကြပါတယ်။လက်ရှိသမရဘာရာကိုဘားမားအစိုးရလက်ထက်မှာမြန်မာနိုင်ငံဟာအရေးပါတဲ့တန်းပြေတစ်ခုအဖြစ်အလေးပေးဆက်ဆံခံခဲ့ရတဲ့အခြေအနေကနေသမရသည့် Trump အစိုးရလက်ထက်မှာဘလောက်ထိပြောင်းလဲမှုတွေဖြစ်လာနိုင်သလဲဆိုတာကိုမြန်မာအရေးကြွန့်ကျင်သူတွေကစိတ်ဝင်တစားစောင့်ကြည့်နေကြတာပါ။ Georgetown တက္ကသိုလ်ကမြန်မာအရေးကြွန့်ကျင်သူပါမောက်ခ David Steinberg ကတော့ Trump အစိုးရလက်ထက်မှာမြန်မာနိုင်ငံအတွက်တိသာထူးခြားတဲ့ပြောင်းလဲမှုတွေရှိလာမယ်လို့မထင်ရပေမဲ့တရုတ်အမေရိကန်ဆက်ဆံရေးအပေါ်မူတည်ပြီးကြီးမားတဲ့ပြောင်းလဲမှုတွေဖြစ်လာနိုင်တယ်လို့သုံးသပ်ပါတယ
် I don't think Myanmar will suffer too much. However, there is a danger, and that danger is if there is a confrontation with China on
the
trade
front အစိုးရလက်ထက်မှာမြန်မာနိုင်ငံကတော့စိုးကျိုးတွေအများအပြားရင်ဆိုင်ရမယ့်အလားအလာတော့မရှိပါဘူးဒါပေမဲ့ဒီနေရာမှာအန္တရာယ်တစ်ခုတော့ရှိနေပါတယ်အဲ့ဒီအန္တရာယ်ကတော့ကုန်သွယ်ရေးကိစ္စနဲ့ပတ်သက်လို့တရုတ်နဲ့အမေရိကန်တို့ထိတ်တိုက်ရင်ဆိုင်မှုတွေဖြစ်လာခဲ့ရင်တော့အမေရိကန်နဲ့တရုတ်ဆက်ဆံရေးကနေအမေရိကန်မြန်မာဆက်ဆံရေးအပေါ်ဆိုးကျိုးတွေတက်ရောက်နိုင်ပါတယ်။ဘာလို့လဲဆိုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့အမေရိကန်ရဲ့အခန်းကဏ္ဍအပေါ်တရုတ်တို့ဘက်ကစိုးရိမ်မှုတွေပိုရှိလာနိုင်တဲ့အတွက်ဖြစ်ပါတယ
်။အထူးသဖြင့်တော့အရှေ့တောင်အာရှဒေသနဲ့ပတ်သက်လို့ထရမ့်အနားမှာအသေးချာအကြံပေးနိုင်တဲ့သူမရှိတဲ့ကိစ္စဟာလည်းပြဿနာတစ်ခုအဖြစ်ရှိနေတယ်လို့ David Steinberg ကဆိုပါတယ်
။ Problem will be is that there are many many talented people on Asia.From both Republican and former Republican and Democrat.
ကတ္တနာကဘာလဲဆိုတော့အာရှရေးရာကိစ္စတွေနဲ့ပတ်သက်လို့ Republican နဲ့ Democrat အစိုးရတွေမှာတာဝန်ထမ်းဆောင်ခဲ့ဘူးသူလူတော်အများစုကသတင်းစာထဲမှာကြော်ညာထည့်ပြီး Trump ကိုမကြိုက်ဘူးဆိုတာကိုလူသိထင်ရှားပြောခဲ့ကြပါတယ်။ဒါကြောင့်အာရှရေးရာကိစ္စနဲ့ပတ်သက်လို့အကြံဉာဏ်ကောင်းတွေတောင်းနိုင်ဖို့တော်တဲ့လူတွေ Trump အတွက်မရှိတော့သလောက်ဖြစ်နေတယ်လို့ကျွန်တော်ထင်ပါတယ်။
မြန်မာနဲ့တိုက်ရိုက်ပတ်သက်နိုင်တဲ့နိုင်ငံသားရေးဝန်ကြီးအဖြစ်ရွေးချယ်ဖို့တစ်ပေးခါရသူတွေထဲမှာအောက်လွတ်တော်ဥက္ကဋ္ဌဟောင်း Newt Gingrich သမ္မတ George W. Bush လက်ထက်မှာကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့သူ John Bolton နဲ့ Tennessee ပြည်နယ်ကအထက်လွတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌ Bob Corker လည်းပါဝင်ပါတယ်အထက်လွတ်တော်အမတ် Corker ဟာဒေါ်ဆန်းစုကြည်ပြီးခဲ့တဲ့စက်တင်ဘာလအတွင်းအမေရိကန်ပြည်ထောင်စုကိုလာရောက်ဆင်ကဒုသမ္မတ Joe Biden အိမ်မှာမနက်စာအတူစားသုံးခဲ့တဲ့အထက်ပါဝင်သူလည်းဖြစ်ပါတယ်အဲ့ဒီတော့ကမြန်မာနိုင်ငံအတွင်းကလူမောင်ခိုကူးတဲ့ပြဿနာတွေနဲ့ပတ်သက်လို့မေးမြန်းရမှာဒေါ်ဆန်းစုကြည်ဘက်ကတုံ့ပြန်ပြောဆိုခဲ့ခြင်းမရှိတဲ့အပေါ်စိတ်ပျက်မိကြောင်းအဲ့ဒီမနက်စာစားသုံးတဲ့နေ့စက်တင်ဘာလ14ရက်နေ့မှာပဲချက်ချင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒေါ်ဆန်းစုကြည်ရဲ့အဲ့ဒီလိုတုံ့ပြန်မှုကြောင့်မြန်မာနိုင်ငံအတွင်းကလူမောင်ခိုကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုသူ့အနေနဲ့အနီးကစောင့်ကြည့်သွားမယ်အကြောင်းလဲသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ဒါကြောင့်အထက်လွတ်တော်အမတ်ကော်ကာသာနိုင်ငံသားရေးဝန်ကြီးအဖြစ်ရွေးချယ်ခံခဲ့ရရင်နိုင်ငံဆက်ဆံရေးအပေါ်တက်ရောက်မှုတွေရှိလာနိုင်တယ်ဆိုတဲ့အမြင်တွေလည်းနိုင်ငံရေးအကဲခတ်တွေကြားမှာထွက်ပေါ်နေပါတယ်။ဒုသမရအဖြစ်ရွေးကောက်တင်မြှောက်ခံထားရတဲ့အင်ဒီယားနာပြည်နယ်အုပ်ချုပ်ရေးမှူးမိုက်ပန့်စ်ဟာသူ့ပြည်နယ်အတွင်းမှာမြန်မာနိုင်ငံကရွှေ့ပြောင်းနေထိုင်သူတွေအများပြားရှိနေတယ်ဆိုပေမဲ့ရွှေ့ပြောင်းနေထိုင်သူတွေနဲ့ဒုက္ခသည်တွေအရေးကိုစိတ်ဝင်စားမှုတိတ်မပြခဲ့ဘူးလို့ပြည်နယ်မြို့တော်အင်ဒီယားနာပိုလစ်ဒေသကမြန်မာတွေကပြောပါတယ်ဒါပေမဲ့လည်းထရမ့်အစိုးရလက်ထက်မှာတော့မြန်မာအရေးနဲ့ပတ်သက်လာရင်လက်ရှိအနေထားတဲ့အသည့်သာတဲ့ပြောင်းလဲမှုတွေရှိမယ်လို့သူ့အနေနဲ့မယူဆကြောင်းအင်ဒီယားနာပိုလစ်မြို့မှာနေထိုင်တဲ့ဒေါက်တာရိုဒင်းငါကပြောပါတယ်
။သိုးသွားမဲ့အခြေအနေတော့ရှိလိမ့်မယ်မထင်ဘူး။ဘာလို့လဲဆိုတော့အမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးမူဝါဒအထူးသဖြင့်ပေါ့နော်ဗမာပြည်မူဝါဒနဲ့ပတ်သက်လို့အဲ့ဒါ Senate Foreign Affairs Committee ပေါ့နော်အဲ့ဒီကနေမူဝါဒတွေချမှတ်ပြီးတော့သမရကတော့ဒါ execute လုပ်ရတာပေါ့အဲ့ဒီမူဝါဒပေါ်မှာပဲဒါလုတ်ကင်ဆောင်ရွက်ကြတဲ့သဘောရှိတယ်ဆိုတော့သမရဒေါ်နယ်ထရမ့်ဖြစ်ပြီးတော့ဒုသမရမိုက်ပင့်စ်ဒီဒုသမရဖြစ်ရင်လည်းပမာပြည်ပေါ်မှာမူဝါဒတော့အမေရိကန်စိုးရဲ့ရက်တီချက်တော့ထူးထူးချွတ်ချွတ်ပြောင်းလဲလိမ့်မယ်လို့ကျွန်တော်မထင်ဘူးအများကြီးကောင်းတာလည်းမယ်လို့လည်းကျွန်တော်သိပ်မမျှော်လင့်ပါဘူး
အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်ဆန်းစုကြည်နဲ့ပုဂ္ဂိုလ်ရေးအရရင်းနှီးပြသဖြစ်တဲ့ဒီမိုကရက်ပါတီသမ္မတလောင်းဟယ်လရီကလင်တန်အနိုင်မရပဲဒေါ်နယ်ထရမ့်အနိုင်ရလိုက်တဲ့အတွက် သူအစိုးရလက်ထက်မှာလက်ရှိသမ္မတဥဘာမအစိုးရလက်ထက်လောက်မြန်မာနိုင်ငံပေါ်အလေးပေးဆက်ဆံမှုရှိမှာမဟုတ်ဘူးလို့အကြက်ခအများစုကတုံ့တက်ပြောဆိုနေကြပါတယ်ခင်ဗျာ